Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ် January လ31ရက်နေ့စနေနေ့ညနေခင်း 6:00 ခွဲနဲ့ 9:00 အစီအစဉ်တွေကိုလိုင်းတိုမီတာ 1925 ရူအနေတိုက်ချိုးလွှင့်နေပါပြီရှင်မနင်္ဂလာပါဒီကနေ့စီစဉ်မှုဖြစ်တာဝန်ယူသွားမှာပါ
ကျွန်မကတော့ဆုမြတ်မှာပါရှင်ပါကစ္စတန်နိုင်ငံမှာတောက်ကြနေတော့ကဗလီတစ်ခုအပေါ်တိုက်ခိုက်မှုကိုဆန့်ကျင်တဲ့အနေနဲ့နိုင်ငံတော်ဝန်ကရှီယာမွတ်စလင်တွေထောင်တဲ့ချီဟာဒီကနေ့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ် Australian Open Tennis အမျိုးသမီး Final မှာတော့ Serena Williams က6ချိန်မြောက်အနိုင်ရရှိသွားပါတယ်ဒီလိုထိပ်တန်းရောက်နေတဲ့ကမ္ဘာသတင်းတွေကိုမတ်သိန်ကြီးထိုင်နဲ့ကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှမ်းပြည်နယ်မြောက်ပိုင်းကကချင်ဆီယာမနှုတ်အသက်ခံရမှုကိုစုံစမ်းစစ်ဆေးရမှာမှုခင်နည်းပညာကူညီပေးနိုင်ဖို့ American အစိုးရကစဉ်းစားနေတယ်လို့American ထိပ်တန်းအရာရှိသူကပြောကြောင်း American ခြေဆိုင်ကချင်ရေးလှုပ်ရှားသူတွေကပြောပါတယ်
ဒီဟာတွေကငင်းချမ်းရေးဖြစ်စဉ်ဖြစ်ဖြစ်ကျွန်တော်တို့ရဲ့ဒီဗမာပြည်ရဲ့ဒီ democratic transition process ပေါ့နော် reform process ကိုခိုက်ခိုက်လာနိုင်တယ
်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်မာရှင်အသေးစိတ်ကိုနောက်ပိုင်းမှာတင်ပြပါမယ်ဒါအပြင်နမေဆိုးနဲ့ကြော်ကြားလာတဲ့ရွှေသရီကန်တွေကမူရီစေဝါကုန်ကူးမှုတိုက်ဖြတ်ရေးကိုတရုတ်ထိုင်းလောစ်နဲ့မြန်မာနိုင်ငံတို့ပူးပေါင်းဆောင်ရွက်ကြမယ့်အစီအစဉ်တွေနဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းရဲ့ရွေးရှားသွားမယ့်ခီးစဉ်အကြောင်းတင်ပြချက်အပြင်ကျမရဲ့သတင်းတပုတ်မှာတော့လူတွေအဖြစ်များလာတဲ့စီးချိုယောဂါကိုအမေရိကန်နိုင်ငံမှာရှာဖွေစမ်းသပ်မှုတွေဘယ်လိုလုပ်နေတယ်လဲဆိုတဲ့အကြောင်းကိုတင်ပြပေးမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်ခုရင်ဆုံးတော့စနေနေ့ထိပ်တန်းရောက်သတင်းတွေကိုမဆုမြတ်မွန်နဲ့မတ်တင်ကြီးထိုက်တို့ကပြင်ကြညာပေးကြပါအောင်ရှင်
ပါကစ္စတန်နိုင်ငံဆင်းပြည်နယ်ကဗလီတစ်ခုမှာအင်အားဖြင့်ဘုံးပေါက်ကွဲခဲ့မှုကြောင့်အဲ့ဒီဘုံးပေါက်ကွဲမှုအပေါ်မှာပဲဒီဆန့်ကျင်တဲ့အနေနဲ့နိုင်ငံတော်ကရှီယာမွတ်စလင်ထောင်တဲ့ချီဟာဒီကနေ့လမ်းပေါ်ထွက်ဆန္ဒပြခဲ့ပါတယ်တောက်ကြနေတော့ကဗလီထဲမှာဝေးပြူနေကြခြင်းဘုံးပေါက်ကွဲခဲ့တဲ့အတွက်58ယောက်ထဲမှနေသေဆုံးပြီးတော့90ကျော်ဒဏ်ရာရရှိသွားပါတယ်တော်တော်များများရဲ့ဒဏ်ရာတွေဟာလည်းပြင်းထန်ပါတယ်ရှေခါပူအမျိုးကဘုံကွဲခဲ့တဲ့နေရာမှာဒီတေဆုံးသွားသူတွေအတွက်စုပေါင်းပြုလုပ်တဲ့အသုဘအခမ်းအနားကိုလူနည်းစုရှီယာထောင်ပေါင်းများစွာလဲတက်ရောက်ခဲ့ပါတယ်။ရှီယာမွတ်စလင်မဟုတ်တဲ့သူတွေလဲလာရောက်ခဲ့ပါတယ်။ရှေခါပူအမျိုးဟာကရာချီမြို့ရဲ့မြောက်ဖက်မိုင်290ကျော်မှာတည်ရှိပါတယ်။ပါကစ္စတန်နီတာလီဘန်အဖွဲ့ကွဲဂျွန်ဒါလာဆူနီမွတ်စလင်အဖွဲ့ကဘုံခွဲမှုကိုသူတို့လုပ်ခဲ့တာလို့ပြောကြားခဲ့ပါတယ်။ပါကစ္စတန်မှာဒီဆူနီနဲ့ရှီယာမွတ်စလင်တွေကြားမှာအကြမ်းဖက်မှုတွေတိုးများလာနေတဲ့အထက်မှာအခုတိုက်ခိုက်မှုဟာနောက်ဆုံးဖြစ်တဲ့အကြမ်းဖက်မှုဖြစ်ပါတယ်။ပါကစ္စတန်လူဦးရေရဲ့9ဘုံတဘုံလောက်ရှိတဲ့ရှီယာတို့ရဲ့ဘာသာရေးအဆောက်အဦတွေအပေါ်ဆူနီအစွန်းရောက်တွေကမကြာခဏပြစ်မှတ်ထားတိုက်ခိုက်နေပါတယ်။ယုံကြည်ကိုးကွယ်မှုအပေါ်အခြေခံတဲ့ပြစ်မှတ်ထားတိုက်ခိုက်မှုမျိုးအတွက်သူ့အနေနဲ့အင်မတန်မှစိတ်ပျက်ရတယ်လို့ကုလသမဂ္ဂတွေးရမှုချုပ်ဘန်ကီမွန်းကပြောကြားခဲ့ပါတယ်။ဘာသာရေးနဲ့လူမျိုးရေးလူနည်းစုတွေအပေါ်ပါကစ္စတန်အစိုးရအနေနဲ့နှစ်ဆတိုးကာကွယ်ဖို့အတွက်ကိုလည်းကုလသမဂ္ဂအတွင်းမှုချုပ်ကတောက်ကြနေတော့ကတိုက်တွန်းခဲ့ပါတယ်။ပါကစ္စတန်နိုင်ငံမှာပြီးခဲ့တဲ့နှစ်နှစ်အတွင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ရှီယာမွတ်စလင်ယာနဲ့ချီသေဆုံးခဲ့ပါတယ်ရှင်
။အစ္စလာမစ်စစ်သွေးကြောအဖွဲ့ IS တို့ဖမ်းဆီးထားတဲ့ဂျပန်သတင်းထောင်နဲ့ဂျော်ဒန်စစ်တပ်ကလေယာဉ်မှုတို့ကိုကယ်တင်နိုင်ရေးအတွက်အစ္စလာမစ်စစ်သွေးကြောတွေနဲ့ညှိနှိုင်းနေမှုဟာဒီကနေ့မှလည်းအခြေအနေကရှင်းမတိုးနောက်မဆုတ်သာဖြစ်နေပုံရပါတယ်။ဂျော်ဒန်လီယင်မှုမူအက်အယ်ကက်ဆဖီနဲ့ဂျပန်သတင်းထောက်ကန်ချီကိုတိုတို့ဘေးကင်းကင်းနဲ့ပြန်လွတ်လာဖို့ကြိုးပမ်းချက်တွေဟာအခက်အခဲနဲ့ရင်ဆိုင်နေရတယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးယာဆူဟီဒီနာကာယာမာကမနေ့တောက်ကြနေ့နောက်ပိုင်းကဂျော်ဒန်နိုင်ငံအမ်မန်မြို့မှာပြောဆိုခဲ့ပါတယ်ဂျော်ဒန်အစိုးရဘက်ကဒီပြဿနာကိုဖြေရှင်းဖို့နီလန်သိပ်မရှိဘူးလို့လည်းဂျော်ဒန်တန်တမန်ဟောက်တဦးကပြောပါတယ်ဒီချင်းနေမှာဂျော်ဒန်ဆွေရဘက်ကဖြည့်ရှင်းဖို့နီလန်ကောင်မရှိပါဘူးဂျော်ဒန်နေအနေနဲ့အကျန်းဖက်သမားတွေနဲ့ညှိနှိုင်းတဲ့တမိုင်းလည်းမရှိပါဘူးလို့ဂျော်ဒန်တန်တမန်ဟောင်းကပြောခဲ့တာပါဂျော်ဒန်လျင်မှုအသက်ရှင်နေစေဖြစ်တယ်လို့မင်းညာကမိသားစုကကြေညာပေးမယ်လဲသူအသက်ရှင်နေသေးတယ်ဆိုတဲ့တခြားအတည်ပြုချက်တော့မရှိပါဘူးအစ္စလာမစ်စစ်သွေးကြ IS တွေကဂျော်ဒန်မှာဖမ်းခံထားတဲ့အီရတ်အမျိုးသမီးကိုပြီးခဲ့တဲ့ကြာသပတေးနေ့နေဝင်ချိန်နောက်ဆုံးထားပြန်လွှတ်မပေးဘူးဆိုရင်ဂျော်ဒန်လျင်မှုကိုတတ်မယ်လို့ချင်းချောက်ထားတာပါအိုင်အက်စ်သွေးကြတွေလှုပ်ပေးဖို့တောင်းဆိုထားတဲ့အမျိုးသမီးကတော့2005ခုနှစ်ကမြို့တော်အမ်မန်မှာဘုံခွဲမှုနဲ့တည်တံ့ချမှတ်ခံထားရတာဖြစ်ပါတယ်ဂျပန်သတင်းထောက်ရဲ့အခြေအနေကလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူးမနေ့ကတော့ဂျော်ဒန်နိုင်ငံကပြည်သူတွေရောဂျပန်ပြည်သူတွေပါလမ်းမပေါ်ထွက်လာပြီးတရားခံတွေဘေးအန္တရာယ်ကင်းကင်းနဲ့အိမ်ပြန်နိုင်ရေးတောင်းဆိုခဲ့ကြပါလိမ့်ရှင
်ယူကရိန်းနိုင်ငံရှေ့ပိုင်းမှာတိုက်ပွဲတွေထပ်ဖြစ်နေသလိုငြိမ်းချမ်းရေးဆွေးနွေးပွဲဖြစ်ဖို့အားထုတ်မှုတွေဟာလည်းတဲတဲ့ရည်သွန်ဖြစ်နေချိန်မှာပဲအမေရိကန်နိုင်ငံသားရဲ့ဝန်ကြီး John Kerry ဟာယူကရိန်းနိုင်ငံစီကိုသွားမှာဖြစ်ပါတယ်။ယူကရိန်းအရှေ့ပိုင်းကတိုက်ပွဲတွေအတွင်းမှာအရသာ12ယောက်တောက်ကြနေတုန်းကသေဆုံးခဲ့ပါတယ်။အစိုးရသိမ်းထားနိုင်တဲ့ WSF မြို့မှာလည်းဒီတပုံတွေရဲ့ပစ်ခတ်မှုကြောင့်9ယောက်သေဆုံးခဲ့တဲ့အတွက် တိုက်ပွဲတွေဖြစ်ပွားနေချိန်မှာဒီပြည်သူတွေဟာဘေးလွတ်အောင်ရှောင်နိုင်ဖို့အခက်ခဲနေပါတယ်တိုက်ပွဲတွေကြောင့်ယူကရိန်းပြည်သူတွေကြားမလုံခြုံမှုနဲ့ဆုံးရှုံးမှုကလည်းပိုပိုပြီးတော့များလာနေပါတယ်ခီယက်ဖ်ကယူကရိန်းအစိုးရနဲ့ရုရှားလိုလာတဲ့ခွဲထွက်ရေးသဘုံတွေကိုတိုက်ခိုက်နေတဲ့ယူကရိန်းတပ်တွေကိုအားပေးထောက်ခံမှုပြတဲ့အနေနဲ့ဝင်ကြီးကယ်ရီရှေ့သတင်းပတ်မှာယူကရိန်းကိုသွားမှာပါတဘုံတွေအပေါ်ထောက်ပံ့အားပေးနေတဲ့ရုရှားအစိုးရအပေါ်ဆက်လက်တံခါးအရေးယူထားတာကနေရုရှားအစိုးရအနေနဲ့ယူကရိန်းအပေါ်ချဉ်းကပ်မှုကိုပြန်လည်သုံးသပ်ဖို့ဖြစ်စေလိမ့်မယ်လို့အမေရိကန်ကမျှော်လင့်နေပါတယ်ရှင်
။ဘယ်လ်ဂျီယမ်မှာအကြမ်းဖက်လို့ရတဲ့နဲ့ပတ်သက်ပြီးတန်တရားနဲ့ဖမ်းဆီးထားတဲ့လူ၄ဦးတို့ကိုစီးရီးယားနိုင်ငံမှာဂျီဟတ်တိုက်ခိုက်ရေးတပ်သားတွေအဖြစ်စုဆောင်းမှုစီစဉ်မှုနဲ့ဆွဲချက်တင်လိုက်ပြီးဖြစ်တယ်လို့ဘယ်လ်ဂျီယမ်အစိုးရရှင်းနေတွေကပြောပါတယ်ဒီလူတွေကိုတော့ဘယ်လ်ဂျီယမ်နဲ့နယ်သာလန်နယ်စပ်လင်းဘခရိုင်တွင်းကနေရ22နေရာကိုရှာဖွေဖမ်းဆီးနိုင်ခဲ့တာဖြစ်တယ်လို့အာနာပိုင်တို့ကပြောပါတယ်။ဒီဖမ်းဆီးမှုမှာလက်နက်ပောက်ကွဲပစ္စည်းတွေတော့မတွေ့ဘူးလို့လည်းဘယ်လ်ဂျီယမ်သတင်းစာလက်စွဲကဖော်ပြပါတယ်။ဘယ်လ်ဂျီယမ်နိုင်ငံမှာရဲတွေကိုတိုက်ခိုက်ဖို့စီစဉ်ခဲ့တဲ့အကြမ်းဖက်အဖွဲ့တစ်ခုကိုအာနာပိုင်တို့ဖြိုခွင်းခဲ့ခြင်းဇန်နဝါရီလ15ရက်နေ့ကလေးကလုံခြုံရေးအစ်င့်မြင့်အဖြစ်တက်လန့်ထားတာဖြစ်ပါတယ်။တခြားဖြစ်ထွန်းမှုတစ်ခုကတော့ယီမင်အခြေစားအယ်ဂိုက်ဒါအဖွဲ့တစ်ခုရဲ့ခေါင်းဆောင်ကပြင်သစ်နိုင်ငံဟာအမေရိကန်ပြည်ထောင်စုကိုကြော်ပြီးအစ္စလာမ်ရဲ့ထိတ်တန့်ရန်သူဖြစ်တယ်လို့တောက်ကြနေတော့ငါပြောဆိုလိုက်ပါတယ်ရှင
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။စနေနေ့ညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။အကျွေးပြီးနေတဲ့ Greek နိုင်ငံအတွက် February လမှာအကျွေးသစ်ပေးမယ်ဆိုတဲ့ကမ်းလှမ်းချက်ကို Greek လဝဲရင်အစိုးရသစ်ကပယ်ချလိုက်ပြီးတော့ Greek နိုင်ငံအနေနဲ့အကျွေးရှင် EU ဥရောပသမဂ္ဂနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF တာဝန်ရှိသူတွေနဲ့အကျွေးယူမှုဆိုင်ရာသတ်မှတ်ချက်တွေကိုညှိနှိုင်းမှာမဟုတ်ဘူးလို့ပြောကြလိုက်ပါတယ်။Greek စီးပွားရေးကိုကြားကန်ပေးဖို့ငွေထုတ်ချီးထားတဲ့သုံးပွင့်ဆိုင် Trigger လို့အတူကောက်ခေါ်နေတဲ့ EU ဥရောပသမဂ္ဂဥရောပဗဟိုဘဏ်နဲ့ IMF အဖွဲ့အစည်းတွေနဲ့လက်ရှိအကျွေးတွေဆက်ပေးထားဖို့ကိစ္စညှိနှိုင်းဖို့ရည်ရွယ်ချက်မရှိဘူးလို့ Greek ဘဏ္ဍာရေးဝန်ကြီး Yannis Varoufakis ကပြောကြားခဲ့ပါတယ်။2010ပြည့်နှစ်တုန်းက Greek နိုင်ငံ Devali ခံရမဲ့ဘေးကလွတ်ဖို့သုံးပွင့်ဆိုင် Trigger ကဒေါ်လာဘီလီယံ200ကျော်ထုတ်ချီးပေးခဲ့ပြီးတော့အပြန်အလှန်အဖြစ် Greek အစိုးရကအကြီးအကျယ်အသုံးစရိတ်တွေဖြတ်တောက်ပါမယ်လို့သဘောတူခဲ့ရတာပါ။အဲ့ဒီငွေချီးသဘောတူညီချက်အတိုင်းအစိုးရရဲ့ချိုးချံချွေထားရေးအစီအစဉ်တွေကိုရပ်ဆိုင်းပြီးတော့အကျွေးတော်တော်များများကိုလျှော့ပြစ်ရေးဆောင်ရွက်မယ်ဆိုတဲ့ကတိနဲ့ Serious Star Party ဟာအနိုင်ရရှိလာခဲ့တာပါ။ EU နဲ့ IMF စီကအကျွေးတွေဆက်မရရင် Greek နိုင်ငံအနေနဲ့အကြီးအကျယ်အချက်အသေးကိုရင်ဆိုင်ရလိမ့်မှာဖြစ်တယ်လို့ဒေဝါလီခံရမဲ့အဖြစ်မရောက်အောင်လဲခက်ခက်ခဲခဲစူးစမ်းရမှာဖြစ်ပါတယ်ရှင်။
2008ခုနှစ်တုန်းကဒမက်စကတ်က Hezbollah အကြီးအကျယ်တပ်မှုတစ်ဦးကိုတပ်ဖြတ်ဖို့အတွက်အမေရိကန်နဲ့ Israel ထောက်လှမ်းရေးအဖွဲ့တွေအတူတကွလှုံ့ဆော်ခဲ့တယ်လို့ American ထိတ်တန့်သတင်းစာရေးတစ်စောင်ကဖော်ပြလိုက်ပါတယ်။ Hezbollah အဖွဲ့ရဲ့နိုင်ငံတကာတိုက်ခိုက်ရေးအကြီးအကဲ Emet Mugia ကိုချီရခံပြီးတပ်ဖြတ်ဖို့အတွက် American ဗဟိုထောက်လှမ်းရေး Agency နဲ့ Israel ရဲ့ Mossad တို့ပူးပေါင်းလှုံ့ဆော်ခဲ့ကြတယ်လို့အမည်မဖော်တဲ့ထောက်လှမ်းရေးဟောင်းတစ်ဦးဥကိုကိုကားပြီးတော့ Washington Post သတင်းစာကြီးကဖော်ပြလိုက်တာဖြစ်ပါတယ်။တောက်ချာနေနှောင်းပိုင်းတို့ကသတင်းစာကြီးရဲ့ Internet Website မှာတင်ခဲ့တဲ့ဒီသတင်းမှာတော့ Hezbollah အကြီးအကဲ Emet Mugia ဟာသူ့ကားနာကိုအကမ္မဘုံကွဲပြီးတေခဲ့တယ်လို့ရေးသားခဲ့တာပါ။ဘုံကိုကားရဲ့နောက်ဘက်မှာထောင်ထားတာဖြစ်တယ်လို့လည်းသတင်းကဖော်ပြပါတယ်။ Hezbollah အကြီးအကဲ Mugia ရဲ့လှုပ်ရှားမှုတွေကိုခြေရာခံနေတဲ့ American CIA နဲ့ဆက်အသွယ်ရှိတဲ့ Mossad ထောက်လှမ်းရေးသမားတွေကဒီဖောက်ခွဲမှုကိုလုပ်ခဲ့တာလို့လည်းသတင်းစာကဖော်ပြပါတယ်။
ဩစတြေးလျနိုင်ငံမှာကျင်းပနေတဲ့ Australian Open Tennis အမျိုးသမီးဖိုင်နယ်မှာကမ္ဘာအဆင့်1 American Serena Williams ကကမ္ဘာအဆင့်2 Russia သူ Maria Sharapova ကိုနှစ်ပွဲပြန့်နဲ့အနိုင်ရသွားပါတယ်။ Melbourne မြို့မှာဒီကနေ့ကစားခဲ့တဲ့အမျိုးသမီးဖိုင်နယ်မှာ 6-3 6-6 နဲ့ Serena အနိုင်ရရှိခဲ့တာပါ။ Serena Williams အတွက်ဒီ Australian Open ကို6ချိန်မြောက်အနိုင်ရတာဖြစ်တယ်လို့အခုအနိုင်ရလိုက်တဲ့အတွက်သူဟာ Grand Slam ဆုကြီး19ဆုကိုပိုင်ဆိုင်သွားပါပြီ။လက်ရှိအမျိုးသမီးတက်နစ်လောကမှာ Germany က Steffi Graf က Grand Slam ဆုကြီးပေါင်း22ဆုနဲ့အများဆုံးပိုင်ဆိုင်သူစံချိန်တင်ထားပါတယ်။အခုဆိုရင်တော့ Serena Williams ကဒီစံချိန်ကိုချိုးနိုင်ဖို့နောက်ထပ် Grand Slam ဆုကြီး3ဆုပဲလိုပါတော့တယ်။အရင်တုန်းကဒုတိယနေရာမှာနေရာယူထားတဲ့ Martina Navratilova နဲ့ Chris Everetto ကိုကြော်တက်ပြီးတော့ Serena ဒုတိယနေရာကိုရောက်ရှိလာတာပါ။သူတို့နှစ်ယောက်စလုံးလည်းဒီကနေ့ Final ပွဲကိုလာရောက်အားပေးခဲ့ကြပါတယ်။ဒီကနေ့ Final မှာတွေ့ကြတဲ့ Serena နဲ့ Sharapova တို့ဟာအရင်ကစားခဲ့ဘူးတဲ့ပွဲပေါင်း16ပွဲမှာလည်း Serena ကပဲအနိုင်ရရှိခဲ့တာပါ။ ဩစတြေးလျန်အိုပန်တက်နစ်အမျိုးသားဖိုင်နယ်ကိုတော့မနက်ဖြန်တနင်္ဂနွေနေ့မှာကစားကြမှာဖြစ်တဲ့အတွက်ကမ္ဘာအဆင့်၁ဆာဗီးယားကနိုဗက်ဂျိုကိုဗစ်နဲ့အဆင့်၆စကော့တလန်ကအန်ဒီမာရီတို့ဒီဩစတြေးလျန်ဂရန်ဒ်စလမ်ဆုကြီးကိုလှူကြရမှာဖြစ်ပါတယ်ရှင
်စနေနေ့ညနေပိုင်းနောက်ဆုံးသိထားရတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့မတင်ကြီးထိုက်တို့ကကြေညာပေးခဲ့တာပါ VOA ကနေသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ခုတော့သတင်းဆောင်းပါးတွေကိုထုတ်လွှင့်ပေးသွားတော့မှာပါရှမ်းပြည်နယ်မြောက်ပိုင်းကကချင်ဆီယာမနှုတ်အသက်ခံရမှုစုံစမ်းစစ်ဆေးရမှာမုခင်းနီးပညာအကူအညီပေးနိုင်ဖို့အမေရိကန်အစိုးရကစဉ်းစားနေတယ်လို့အမေရိကန်ထိပ်တန်းအရာရှိသူဦးကပြောကြောင်းအမေရိကန်အခြေစိုက်ကချင်အရေးလှုပ်ရှားသူတွေကပြောပါရယ်အမေရိကန်သမ္မတအင်ဖြူရောထိပ်တန်းအရာရှိတွေအပါအဝင်လူအခွင့်ရေးဆိုင်ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးတို့နဲ့ January 30ရက်နေ့ကကချင်မဟာမိတ်အဖွဲ့ကိုယ်စားလှယ်တီးတန့်တွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းမိုက်အင်ဂျင်နိုင်ကပြောပြမှာပါ
American အစိုးရအနေနဲ့ကချင်ပြည်နယ်ကလက်ရှိအခြေအနေနဲ့ပတ်သက်လို့အထူးစိုးရိမ်မကင်းဖြစ်နေတဲ့အပေါ်မှာဒီအပိုင်းအတွင်း American ပြည်ထောင်စုကကချင်အရေးလှုပ်ရှားသူတွေနဲ့တွေ့ဆုံဆွေးနွေးနေပါတယ်။ကချင်ဆီယာမနှစ်ဦးအဓမ္မပြုကျင့်ခံရပြီးအသက်ခံရမှုကိုစုံစမ်းစစ်ဆေးရမှာကျွမ်းကျင်သူတွေနဲ့အကူအညီပေးနိုင်တဲ့နီလန် American ဘက်ကစဉ်းစားနေကြောင်းလူခွင့်ရေးဆိုင်ရာ American လက်ထောက်နိုင်ငံခြားရေးဝန်ကြီး Tom Malonowski ကပြောဆိုခဲ့တယ်လို့တောက်ချာနေကသူနဲ့တွေ့ဆုံခဲ့တဲ့ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းကပြောပါတယ
်သူတို့ကနေပြီးတော့စုံစမ်းရေးမှလိုအပ်မဲ့အကူအညီပေါ့နော်ဒီ expertise ဆိုတဲ့ပညာရည်ကိုသူတို့ကနေပြီးတော့အကူအညီပေးနိုင်မဲ့ how to shape မဲ့ဆိုမှပြောပါတယ်နောက်တစ်ခုကတော့ဒုက္ခသည်တွေကိုချိန်ကြာကြီးအကူအညီဖြတ်တောက်မှုလုပ်တာတော့နိုင်ငံရေးဖြစ်ဖြစ်စစ်ရေးဖြစ်ဖြစ်ဒုက္ခသည်တွေကိုပေးတဲ့အခုညီကိုဖြတ်တောက်မှုဖြတ်ပတ်ဖွင့်ပေးမှုဆိုတာနိုင်ငံရေးတစ်ပွဲလက်လက်တစ်ခုတစ်ပွဲမလုပ်တဲ့အကြောင်းကျွန်တော်ပြောဖြစ်ပါတယ်။အဲဒါကိုသူတို့ကတော့တောင်းဆိုခဲ့တယ်။နောက်ထပ်ရောက်ကြတောင်းဆိုပါမယ်ဆိုမှအစိုးရကလည်းဖွင့်ပေးမယ်ဆိုတဲ့ဟာကိုကတိပေးခဲ့တယ်လို့ကတော့ပြောပါတယ
်။အလားတူအမေရိကန်သမ္မတအင်ဖြူတော်ကအမျိုးသားလုံခြုံရေးအာရှပစိဖိတ်ဆိုင်ရာထိပ်တန်းအရာရှိတွေနဲ့လည်းကချင်ဆီယာမနှစ်ဦးအသက်ခံရတဲ့ကိစ္စကိုဆွေးနွေးပြောဆိုခဲ့တယ်လို့ဂမ်ဆန်းကပြောပါတယ်။
ညွှန်ပြဖို့ကျဆက်ဆက်ချက်မှုနဲ့ပတ်သက်ပြီးမှရေးပေးတဲ့အချိန်မှာကူညီပေးဖို့ကျွန်တော်အကြီးကပြောခဲ့တာပါနောက်တစ်ခုကဒီဟာနဲ့ပတ်သက်ပြီးမှချိန်တွေဆက်ဆံမှုအပေါ်မှာ sanction ဆိုတဲ့ဟာဒီနေ့အထိရေးကြည့်တဲ့အကြောင်းကိုကျွန်တော်ပြောဖြစ်ပါတယ်အ
ဲ့လိုပေါ့နော်ကချင်ဆီယာမနှစ်ဦးအသက်ခံရတဲ့ကိစ္စမှာအဲ့ချက်လက်တွေခိုင်မာအောင်ရောဘယ်လိုပြောပြနိုင်ရလဲရှင်
โอเคจรุงပြောတဲ့ဟာတမတော့ကြွာသားတွေကိုနေဖြစ်တဲ့ဟာရှိတယ်။နေတဲ့ပြင်မှာဖြစ်ရုပ်ဖြစ်နေတဲ့အားလုံးကိုကျွန်တော်ရှင်းပြတယ်။ဥပမာဒီအမျိုးသမီးတွေကဖြစ်သားတွေရောက်လာတဲ့အချိန်တွေမှာကြွာသားတွေရဲ့အိမ်မှာနေရင်ဒီတညပဲသူမအိတ်ချဘူး။ဒါဆိုမွေးနေ့တစ်ခုကနေပြန်လာနောက်ကျသွားတော့အင်ရှင်တွေကိုပြန်နိုးရမှာအားနာလို့သူကဖျားချောင်းဝင်ထဲမှာအိတ်လိုက်တဲ့အညာကထိတ်တဲ့ညမှာပဲပြန်ဖြစ်တယ်။နောက်ကွာအနည်းဆုံးဒီစစ်သားတွေကျင်းဆောင်တာဖြစ်ဖြစ်နေတဲ့နေရာက65ဂိတ်အကောင်အဝေးမှာရှိတယ်။နောက်ဂျွာတရွာလုံးမှာစစ်သားတွေရှိတယ်။နောက်တချို့အချက်တွေသူတို့ပြောအထမအောင်ဆုံးတွေ့ရှိတဲ့အချိန်မှာစစ်ဖက်တွေရာဒီပြည်တွင်းပေါ်မှာရှိတာနဲ့နောက်တစ်ခုကဒီစစ်သားတွေပုံထားတဲ့နေရာပေါ့နော်။ရိုက်သက်ထားတဲ့တချောင်းရဲ့ပုံထားတဲ့အနားမှာဒီစစ်ဖက်ချီရာတွေရောမြင်ခဲ့တာကိုကျွန်တော်တို့ပြောဖြစ်ပါတယ်။နောက်ကွာတော့သမိုးမလင့်ခင်အချိန်မှာစစ်သားတချို့ကားနဲ့ဆင်းသွားတယ်ဆိုရဲဟာရောကျွန်တော်ပြောဖြစ်တယ
်အခုလို့ဒီ American အစိုးရပေါ့နော်အင်ဖြူတော်ကဒီနိုင်ငံသားရေးဌာနတာဝန်ရှိသူတွေရောကကချင်ကိစ္စနဲ့ပတ်သက်ပြီးတော့ဘာကြောင့်သူတို့အခုလို့တွေ့ဆုံပြီးတော့ဆွေးနွေးတယ်လို့ယူဆလဲရှင
်ဆိုးရင်မှုရှိတော့ပါအမြင်နဲ့ဖြစ်လာနိုင်တဲ့အခြေအနေကိုရောက်နိုင်ပါတယ်ဘာဆိုလူသိတဲ့ချီမှလမ်းပေါ်ဆက်လျှောက်လာတယ်ဆိုတာကဒီလူတို့ရဲ့ပေါက်ကွဲလူမတက်ခံစားမှုကအခုချိန်အများကြီးပေါ်ပြနေတဲ့ဟာကိုသူတို့မြင်တွေ့ရတယ်။အဲ့လို့ဆိုတော့စိုးရရလဲစိုးရိမ်တယ်ဘာလို့ဆိုတော့ဒီဟာတွေကငင်းချမ်းရေးဖြစ်စဉ်ဖြစ်ဖြစ်ကျွန်တော်တို့ရဲ့ဒီဗမာပြည်ရဲ့ဒီ democratic transition process ပေါ့နော် reform process ကိုခိခိုက်လာနိုင်တယ်ဆိုတဲ့အမြင်ကိုသူတို့ရောနားလည်ပုံကျွန်တော်တို့ခံစားရတယ်
American ပြည်ထောင်စုကကချင်ရေးလှုပ်ရှားသူတွေဟာ January 28ရက်နေ့ကလေအရှေ့အာရှ Pacific ရေးရာ American ဒုလက်ထောက်နိုင်ငံသားရေးဝန်ကြီး Scott Marshall အပါအဝင် American နိုင်ငံသားရေးဌာနကအစိမ့်မြင့်အရာရှိတွေနဲ့တွေ့ဆုံပြီးကချင်ပြည်နယ်တွင်းလူခွင့်ရေးချိုးဖောက်မှုတွေကိုဖြေရှင်းပေးရေးမြမအစိုးရကိုဖိအားပေးဖို့ဆွေးနွေးပြောဆိုခဲ့ပါတယ်ရှင်
မအင်ဂျင်နိုင်ပါရှင် VOA ကညနေခင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါရယ်ခုတော့မိုးရစ်ဆေးဝါးပြဿနာများလာတဲ့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတစ်ပုဒ်တင်ပြပါမယ်မိုးရစ်ဆေးဝါးရောင်းဝယ်ဖောက်ကားမှုနဲ့နာမည်ကျော်ကြားလာတဲ့ရွှေသတိကံတွေကမိုးရစ်ဆေးဝါးတွေကိုမောင်းခိုကုန်ကူးမှုတိုက်ဖျက်ရေးလှုံ့ဆော်ကြဖို့တရုတ်ထိုင်းလာအိုစ်နဲ့မြန်မာနိုင်ငံတို့ပူးပေါင်းပြီးလုပ်ကိုင်ကြမဲ့စီမံကိန်းတရအကြောင်းကိုတော့မနန္နာချန်းကတင်ပြပေးပါမယ်
နမဲဆိုးနဲ့ကြော်ကြတဲ့ရွှေတရီကန်ဒေတာမှာမူရစ်ဆေးဝါးရောင်းဝယ်မှုနှိမ့်နှင်းမှုတရုတ်ထိုင်းလာအိုနဲ့မြန်မာနိုင်ငံတို့ဟာနီနီကက်ကက်ပူးပေါင်းဆောင်ရွက်မဲ့အစီအစဉ်တစ်ရက်ကိုဇန်နဝါရီလထဲမှာစတင်လိုက်ပါတယ်။မြစ်လက်တပ်ပေါင်းများစွာရှိတဲ့မဲခေါင်မြဝန်ဒေတာဟာဆိုရင်မူရစ်ရာဇာတွေအတွက်ဆယ်စုနှစ်ပေါင်းများစွာခိုးအောင်ရနေရဖြစ်နေကြတာပါ။ရွှေတရီကန်ဒေတာလိုလူသိများပြီးတော့တရားဥပဒေစိုးမိုးမှုမရှိတဲ့ဒီဒေတာမှာညကန်းသားတွေကိုအကာအကွယ်ယူပြီးမူရစ်ဆေးဝါးမှောင်ခိုသူတွေတင်းရှောင်နေကြတာလည်းဖြစ်ပါတယ်။ကုလသမဂ္ဂမူရစ်ဆေးဝါးနဲ့ရာဇဝတ်မှုတိုက်ဖျက်ရေးယုံ UNODC ရဲ့အရှေ့တောင်အာရှနဲ့ပစိဖိတ်ဒေသဆိုင်ရာကိုယ်စားလှယ်ဂျယ်ရမီဒေါက်ဂလတ်စ်ကတော့ရွှေတရီကန်ဒေသကထွက်တဲ့မူရစ်ဆေးဝါးတွေဟာတရုတ်နဲ့အရှေ့တောင်အာရှနိုင်ငံတွေထဲကိုအကြီးအကျယ်ဝင်ရောက်နေစေဖြစ်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့2011ခုနှစ်အောက်တိုဘာ5ရက်နေ့မှာတော့လည်းမူရစ်ဆေးဝါးမှောင်ခိုသူတွေဟာတရုတ်နိုင်ငံသားတင်မောသား13ယောက်ကိုရရက်ဆက်ဆက်တပ်ဖြတ်ပြီးတဲ့နောက်သူတို့ဆက်လီတွေနဲ့မက်သက်ဖက်တမင်းစိတ်ကြွဆေးပရားတွေကိုတင်ပို့ခဲ့ကြတာပါဒီဖြစ်ရဲ့အပေါ်မကျေနပ်မှုတွေလူလူကြားမှာထွက်ပေါ်လာတာကိုတုံ့ပြန်တဲ့အနေနဲ့မဲခေါင်မြဝန်၄နိုင်ငံကနယ်စပ်ဒေသတစ်လျှောက်မှာမူရစ်ဆေးဝါးမှောင်ခိုသူတွေကိုပူးပေါင်းနှိမ်နင်းမှုတွေလှုံ့ဆော်မှုသဘောတူခဲ့ကြပါတယ်လေးနိုင်ငံကကိုယ်စားလှယ်တွေဟာမဲခေါင်ဒေသလုံခြုံရေးပူးပေါင်းဆောင်ရွက်မှုဌာနမှာတွေ့ဆုံခဲ့ကြပြီးမူရစ်ဆေးဝါးတင်ပို့မှုတွေနဲ့ပတ်သက်တဲ့ထောက်လန်းရေးဆိုင်ရာအချက်အလက်တွေကိုလည်းဖလှယ်ခဲ့ကြတာပါ။ထိုင်းနိုင်ငံမူရစ်ဆေးဝါးထိန်းချုပ်ရေးဌာန ONCB အမှတ်9ဒေသရဲ့ညွှန်ကြားရေးမှူးဝီချိုင်ချိုင်မွန်ခေါင်ကတော့
ဒီနေ့ကจากการลําเลียง
မူရစ်ဆေးမောင်ကိုသမားတွေတုံးနေတဲ့ကုန်းလမ်းတွေကိုကျွန်တော်တို့နှိမ်နင်းတဲ့အချိန်မှာသူတို့ကရေလမ်းကြောင်းကိုပြောင်းပြီးတုံးလာကြတာကြောင့်ကျွန်တော်တို့ဘက်ကလည်းဒီစီမံကိန်းကိုစတင်ခဲ့တာပါလို့သူကပြောဆိုခဲ့တာပါ။မဲခေါင်မြစ်ပေါ်မှာကင်းလက်ဆောင်ကျက်မှုတွေကိုလည်းတိုးမြင့်လှုံ့ဆော်လာကြပြီးလင်းနိုင်ငံပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လာတာနဲ့အမျှအောင်မြင်မှုတွေရလာဖို့လည်းမျှော်လင့်ထားတဲ့အကြောင်းထိုင်းရေတပ်မတော်မဲခေါင်တပ်ဖွဲ့အကြီးအကဲနန်တာဖိုနန်ဆူဝမ်ကပြောပါတယ
်။ในครั้งนี้นะครับก็ถือว่าเป็น
လုံခြုံရေးတပ်ဖွဲ့တွေနဲ့တရင်ချက်လက်တွေဖလှယ်ပြီးတော့ရလက်ကောင်းတွေထွက်လာဖို့မူရစ်ဆေးဝါးထိန်းချုပ်ရေးဘုတ်ဖွဲ့အတွက်အခွင့်အလမ်းကောင်းတစ်ခုပါလို့သူကပြောခဲ့တာပါ။မဲခေါင်ဒေတာရဲ့ရှုပ်ထွေးတဲ့နည်းမြေအနေထားနဲ့ကိုက်ညီမဲ့နီးဗျူဟာတစ်တွေကိုလည်းထိုင်းရေတပ်ကချမှတ်ဆောင်ရွက်နေပါတယ်။လက်နက်ကင်မူရစ်ဆေးဝါးမှောင်ခိုသမားတွေနဲ့မတော်တဆကြုံရတဲ့အခါရင်ဆိုင်နိုင်ဖို့စစ်သင်္ဘောတွေကိုလည်းလက်နက်အပြည့်အစုံတပ်ဆင်ထားပါတယ်။စစ်သင်္ဘောတွေသာမကမဲခေါင်မြစ်ကမ်းတစ်ဖက်တစ်ချက်အလွယ်တကူကူးသန်းနိုင်မဲ့ဆက်လီအငဲစားတွေလည်းရှိနေပါပြီ။UNODC အရာရှိ Jeremy Douglas ကတော့နှစ်ပေါင်းများစွာမြင့်တွဲနေတဲ့ပြဿနာကိုဖြေရှင်းဖို့နိုင်ငံတကာအကူအညီနဲ့ဒေသတွင်းနိုင်ငံတွေပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ဆိုပါတယ
် The economy of the Golden Triangle has been a drug economy for decades and it will take a long period of time.
ထရီဂန်နီရဲ့စီးပွားရေးကဆယ်စုနှစ်ပေါင်းများစွာမူရစ်ဆေးဝါးအယောင်းဝယ်လုပ်ငန်းပဲဖြစ်နေခဲ့တာပါ။ဆယ်စုနှစ်တည်းနဲ့ချီရှိလာခဲ့တဲ့စီးပွားရေးကိုအစားထိုးနိုင်ဖို့ဒီနယ်မြေမှာတခြားစီးပွားရေးလုပ်ငန်းတွေပေါ်ပေါက်လာနိုင်ဖို့အချိန်တော်ယူရမှာဖြစ်တယ်လို့နိုင်ငံတကာကအကူအညီပေးနေသူတွေ၊သက်ဆိုင်ရာတိုင်းပြည်တွေနဲ့အိမ်နီးချင်းတွေပူးပေါင်းပါဝင်တဲ့ကြီးမားတဲ့စီမံချက်မျိုးတွေလည်းလိုအပ်ပါတယ်။
ဒေတာရင်းနိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုကတော့အရေးကြီးတဲ့ပထမခြေလှမ်းတစ်ရပ်ပါ။ဒါကြောင့်လည်းတစ်ချိန်ကရွှေတရီကန်နယ်မြေရဲ့ရွှွန်းွန်တွေထဲမှာခိုးအောင်လှုပ်ရှားကြတဲ့မူရစ်ဆေးဝါးမှောင်ခိုသမားတွေအနေနဲ့ပုံအောင်စရာနေရာတစ်ကိုတော့ရှာကောင်းရှာရရမယ့်အချိန်လို့ဆိုရမှာလည်းဖြစ်ပါတယ်ရှင
်။သောရရှင်ခင်ဗျာသူပြင်ပြောင်းလဲရေးပြုလုပ်နေရဆိုရမြန်မာနိုင်ငံမှာသတင်းထောက်တွေကိုဖန်ဆီးထောင်ချတာတွေအပါအဝင်မီဒီယာအပေါ်မှာကန့်သတ်မှုတွေရှိလာတဲ့နိုင်ငံသားတွေရဲ့လွတ်လပ်မှုဟာအဆင့်နှိမ့်ကျသွားတယ်လို့နိုင်ငံတကာလူ့အဖွဲ့အစည်းလှုပ်ရှားသူတွေကထောက်ပြလာကြပါတယ်ဒီသုံးသပ်ချက်ကိုသောရရှင်ပြန်လက်ခံကြပါသလားတကယ်လို့မြန်မာနိုင်ငံသားတွေရဲ့လူ့အခွင့်အရေးအစဉ်တန်းတကယ်နှိမ့်ကျသွားတဲ့ဆိုရင်ပြန်လဲကောင်းမွန်လာအောင်ဥမောလာအောင်ဘာတွေဆောင်ရွက်သင့်တယ်လဲဘယ်လိုလုပ်ကြမလဲဆိုတာကိုအခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှင်ခင်ဗျာပါဝင်ဆွေးနွေးလို့ရသောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255994 fax number 2323255992ဖြစ်ပါတယ် email address ကတော့ bomis@voanews.com ဖြစ်ပါတယ် တရားပိုင်ဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလူတူဆင်းရေးသားပြောကြပြီး MP3 အသံဖိုင်နယ်လေးပေးပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ
်။ View American အတန်ရတဲ့ဒီလိုင်းစီစဉ်ကိုအင်ကာနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကုန်တစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီစီစဉ်ကိုအခုလိုစနေနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနက်ပိုင်းမှာနားဆင်နိုင်ပါရဲ့ရှင်။ဒီကနေ့ည9နာရီတည်းလေးလိုင်းမှာပါဝင်ဆွေးနွေးကြဖို့ထမှန်ဖိတ်ခေါ်ပါရယ်။ခုတော့မြောက်ကိုရီးယားကောင်းဆောင်ရဲ့ရုရှားခရီးစဉ်အကြောင်းတင်ပြပါမယ်။ဒုတိယကမ္ဘာစစ်တုန်းကဆိုဗီယက်သတ်တွေဂျာမနီကိုအနိုင်ရအောင်ပွဲခံခဲ့တဲ့အချိန်မှအခမ်းအနားကိုလာမယ့်မေလထဲမှာရုရှားနိုင်ငံမှာကျင်းပဖို့ရှိပြီးအဲ့ဒီအခမ်းအနားကိုမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းတက်ရောက်မယ်လို့ရုရှားအာဏာပိုင်တွေကပြောပါရယ်အခုလိုရုရှားနိုင်ငံကိုအလဲအပတ်သွားဖို့မြောက်ကိုရီးယားကောင်းဆောင်ရဲ့ဆုံဖြတ်ချက်ဟာတရုတ်မြောက်ကိုရီးယားဆက်ဆံရေးတင်းမာမှုရှိနေတာကိုရည်ညွှန်းရာရောက်နေကြောင်း VOA သတင်းထောက် Brian Baden Soul မြို့ကနေသတင်းပေးပို့ထားတာတော့ကိုညာဝင်းအောင်ကတင်ပြပါမယ်
ဒုတိယကမ္ဘာစစ်အဆုံးသတ်သွားပြီဖြစ်ကြောင်းမော်စကိုမှာရှိတဲ့ခရမလင်သမ္မတနန်းတော်ရဲ့ပြောခွင့်ရသူကကြေညာခဲ့တာပါမေလာရဲကျင်းပမဲ့အခမ်းအနားကိုမြောက်ကိုရီးယားကောင်းဆောင်ခင်ဂျုံအွန်းတက်ရောက်မဲ့သတင်းတွေထွက်နေပေမဲ့ဒီခရီးစဉ်နဲ့ပတ်သက်ပြီးပျုံယန်းကတရင်ဝင်ကြေညာတာမျိုးတော့မရှိသေးပါဘူးဖခင်ဖြစ်သူခင်ဂျုံအီးရုတ်တရက်ကွယ်လွန်သွားပြီးနောက်2017မှာအာဏာရလာတဲ့ခင်ဂျုံအွန်းဟာခုချိန်ထိဘယ်နိုင်ငံသားခရီးစဉ်ကိုမှမထွက်ဖူးသေးပါဘူးခင်ဂျုံအွန်းကသူ့ရဲ့ပထမဦးဆုံးနိုင်ငံတကာခရီးစဉ်အဖြစ်ရုရှားကိုတွားမယ်ဆိုရင်တော့ဒါဟာဒေသတွင်းမြောက်ကိုရီးယားရဲ့အဓိကမဟာမိတ်လည်းဖြစ်ကုံသွယ်ဘက်နိုင်ငံလည်းဖြစ်တဲ့တရုတ်နိုင်ငံကိုဆန့်ကျင်ပြလိုက်တဲ့သဘောလို့မြင်ကြောင်းဆိုမျိုးကုတ်မင်းတက္ကသိုလ်ကမြောက်ကိုရီးယားအရေးကျွမ်းကျင်သူပမောက္ခအန်ဒရီလန်ကော့ဖ်ကပြောပါတယ
် It's clearly a sign to China and to the entire world that North Korea is looking for better and closer ties with Russia
ဒါကရုရှားနဲ့ပိုပြီးကောင်းမွန်နေဆက်တဲ့ဆက်ဆံရေးရလာဖို့မြောက်ကိုရီးယားကလှုပ်ဆောင်နေရဲဆိုတော့တရုတ်နဲ့တကဘာလုံးကိုပြတ်လိုက်တဲ့သဘောပါ။နောက်ပြီးတရုတ်ရဲ့ဩဇာကကင်းကွက်အောင်လှုပ်လာတဲ့သဘောမျိုးလည်းဖြစ်ပါတယ
်။လာမယ့်အီဘီလာတဲ့အင်ဒိုနီးရှားမှာကျင်းပမဲ့နိုင်ငံခေါင်းဆောင်တွေတက်မဲ့နိုင်ငံတကာဆွေးနွေးပွဲကိုမြောက်ကိုရီးယားခေါင်းဆောင်လည်းတက်ရောက်လိမ့်မယ်လို့သတင်းဌာနတွေကခန့်မှန်းထားခဲ့တာပါ။ကင်ဂျွန်အွန်းအာဏာရလာပြီးနောက်တရုတ်နဲ့ဆက်ဆံရေးတင်းမာလာခဲ့ပါတယ်။အထူးသဖြင့်2013ခုနှစ်မှာမြောက်ကိုရီးယားရဲ့တတိယမြောက်နျူကလ িয়ার စမ်းသပ်မှုပေါ်နိုင်ငံတကာရဲ့သတိပေးချက်နဲ့အတူလန်နမကကလည်းစီးပွားရေးတန်ခတ်ပိတ်ဆို့မှုလုပ်ခဲ့ခြင်းကစခဲ့တာပါမြောက်ကိုရီးယားရဲ့နျူကလ িয়ার ဒုံးကျည်စမ်းသပ်မှုပေါ်ကုလသမဂ္ဂကတန်ခတ်ပိတ်ဆို့ခဲ့တာကိုတရုတ်နဲ့ရုရှားတို့ကထောက်ခံခဲ့ပေမဲ့မြောက်ကိုရီးယားမှာနျူကလ িয়ার လက်နက်အစီအစဉ်အဆုံးသတ်သွားရေးနိုင်ငံတကာအတန်းအမှန်ရေးကြိုးပမ်းမှုမှာတော့တရုတ်ကဦးဆောင်ပါဝင်ခဲ့ပါတယ်မြောက်ကိုရီးယားကသူ့ရဲ့နျူကလ িয়ার အစီအစဉ်ကိုထိန်းချုပ်ဖို့နဲ့နိုင်ငံတကာဆွေးနွေးပွဲတွေပြန်ဆရေးကိုမတုံ့ပြန်မခြင်းကင်ဂျွန်အွန်းကိုတရုတ်နိုင်ငံအလဲပတ်လာဖို့မဖိတ်ကြားသေးဘဲတင်းခံနေတာဖြစ်မယ်လို့ဆိုမျိုးဒေါန်ကော့တက္ကသိုလ်ကမြောက်ကိုရီးယားအရေးလိလာသူပါမောက္ခကင်မြောင်ဟွန်းကပြောပါတယ
်။ "중국이 북한의 핵 문제에 있어서 뭔가 북핵 문제에 진전이 없는 상태에서"
မြောက်ကိုရီးယားရေးတိုးတက်မှုမရသေးဘဲကင်ဂျွန်အွန်းအလဲအပတ်လာတာကိုတရုတ်ကလက်ခံလိုက်မယ်ဆိုရင်နိုင်ငံတကာကပြစ်တင်ဝေဖန်မှာကိုတရုတ်ကစိုးရိမ်နေပုံရပါတယ်။
တရုတ်သမ္မတရှီကျင်းပင်အခုချိန်ထိမြောက်ကိုရီးယားနိုင်ငံကိုတွားရောက်လေပတ်တာမျိုးကင်ဂျွန်အွန်းနဲ့တွေ့ဆုံတာမျိုးမရှိသေးပါဘူးတရုတ်သမ္မတဟာပြီးခဲ့တဲ့နှစ်တုန်းကတောင်ကိုရီးယားနိုင်ငံကိုအလေပတ်တွားခဲ့ပြီးသမ္မတဖက်ကွန်ဟီကိုတွေ့ဆုံခဲ့ပါတယ်ကင်ဂျွန်အွန်းရဲ့ဖခင်ကင်ဂျွန်အီးလက်ထက်တုန်းကရုရှားနိုင်ငံကို2011ခုနှစ်မှာတကြိမ်တွားရောက်လေပတ်ခဲ့ပေမဲ့တရုတ်နိုင်ငံကိုတော့အကြိမ်ရေအတွက်ပုံများပြီးပုံမှန်တွားရောက်ခဲ့ပါတယ်ခင်ဗျာ
ကိုညာဝဲအောင်ပါရှင်ခုတော့ကျမရင်းနဲ့ဆိုင်တဲ့သတင်းဖက်အလဲပေးပါရစေ။စီချို Type 1 ယောဂရှိတဲ့သူတွေဟာတာမန်ယောဂမရှိတဲ့သူတွေထက်ပိုးပြီးတော့အသက်တိုးနိုင်တယ်လို့ရေရှည်မှာနှောက်ဆက်တွဲယောဂတွေလည်းခန်းစားရတတ်ပါရယ်။တွေထဲမှာရှိတဲ့တကြားဓာတ်ကိုပုံမတင်းတင်းကြပ်ကြပ်ထိန်းချုပ်ပြီးစီချိုယောဂဖြစ်ပွားမှုနဲ့အောင်လုပ်နိုင်မလားဆိုတဲ့လေ့လာတွေ့ရှိမှုတစ်ခုအကြောင်း Carol Persson ရဲ့သတင်းပေးပို့ချက်ကိုတော့မခင်ဖြူထွေးကပြောပြပါမယ်ရှင်
။ Ralph တနည်းဟာလူငယ်တဲ့နှစ်30ကျော်ကစီချို Type 1ယောဂကိုခန်းစားခဲ့ရသူပါ။အစ်စလင်တက်ထုတ်ပေးနိုင်အောင်နှိုးပြီးတဲ့ဆက်တတ်ထားရတယ်လို့သွေးထဲမှာတကြားတက်ဘလောက်ရှိတယ်လဲဆိုတာကိုလည်းတနေ့ငါးချိန်သွေးဖောက်ဆေးရပါတယ်
။ When I became diabetic, it was a very confusing moment in my life.
စီဂျိုယောဂဆက်ဖြစ်စအချိန်ကဆိုရင်ကျွန်တော်ဘဝမှာဘာလို့လို့လို့ရမှမသိအောင်အတော်ဆိတ်ရှုပ်ခဲ့ရတယ်။ကျွန်တော်အသက်30အရွယ်မှာဒီယောဂကကျွန်တော်စီမထင်မှတ်ဖဲရောက်လာခဲ့တာလေ။
တနည်းဟာ1980ပြည့်လို့နှစ်လယ်ကာလတွေက9နှစ်ကြာလှိလဆက်စစ်မှုတစ်ခုမှာပါဝင်ခဲ့ပါတယ်။သူပါဝင်ဒီလေးလာမှုမှာပါဝင်ခဲ့ကြတဲ့သူတဝက်လောက်ကိုသူတို့ရဲ့သွေးထဲကတကြားဓာတ်ကိုဘလောက်တင်းတင်းကြပ်ကြပ်ပုံမှန်ထိ ंछ ုပ်ထားရမယ်ဆိုတာကိုညွှန်ကြားခဲ့ပါတယ်။ကျန်တဲ့သူတဝက်ကိုတော့ထိ ंछ ုပ်မှုတိတ်မလုပ်ပဲနေစေခဲ့တာပါ။သ တွေးရတဲ့ကြားတက်ကိုဂယူဆိုင်တင်းချက်ထိချုပ်တာဟာရေရှည်နောက်ဆက်တွဲဖြစ်လာတတ်တဲ့အမင်းအာယုံချွတ်တဲ့တာကြောက်ကပ်ပျက်စီးတာအာယုံကြောတွေထိခိုက်တာနဲ့နှလုံးရောဂါလိုဝေဒနာတွေဖြစ်ပွားမှုကိုရှော့ချနိုင်မလားဆိုတာကိုဆုံးဖြတ်ပေးနိုင်တဲ့အချက်လက်တွေကိုဒီလေ့လာချက်တစ်ကနေရှာဖွေဆက်စစ်ခဲ့ကြတာပါမက်ဆာချူးဆက်အထွေထွေယောဂါကူဆေးရုံကဆရာဝန်ဒေးဗစ်နေသန်ဟာဒီလိလာမူစာတဲ့ပူရဲပြုစုရေးသားသူတွေကတအုပ်ဖြစ်ပါတယ
် Tighter blood sugar control reduce those complications by as much as 60-70%
သူတွေကတကြားတဲ့ကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ခြင်းအပြင်နောက်ဆက်တွဲယောဂါဖြစ်ပွားမှုတွေကို60ကနေ80ရာခိုင်နှုန်းအထိလျှော့ချနိုင်ပါတယ
်1993ခုနှစ်မှာဒီလိလာမူဆုံးသက်ခဲ့ပြီးတဲ့နောက်ဒီမှာပါဝင်ခဲ့တဲ့ဝေဒနာရှည်69ရာခိုင်နှုန်းရဲ့အခြေအနေကိုသူတေသီတွေကဆက်လက်ဆောင်ကြည့်ခဲ့ကြပါတယ်။သူတွေကတခြားတက်ကိုစောစောစီစီပုံမှန်ထိ ंछ ုပ်သွားနိုင်ရင်အသက်ပိုရှိမလားဆိုတာကိုသူတို့ကသိချင်းကြတာပါ
။ It turns out that although the entire group is doing quite well, including those who were originally on
တမယိုးကြဆေးဝါးကုသပြီးနေကြသူတွေအပါအဝင်ဒီလိလာမှုမှာပါဝင်သူအလုံးဟာကျန်းမာရေးကောင်းမွန်တာတွေ့ရပေမဲ့သူတွေမှာတခြားတက်နည်းအောင်ဂယူဒဇိုက်ထိန်းထားနိုင်သူတွေကတခြားသူတွေထက်33ရာခိုင်နှုန်းအသက်ပိုရှိတာတွေ့ရပါတယ
် Not only doing better if they have intensive therapy but that their lifespan is probably approximating that
ဆီဂျိုတိုက်ပွမ်းရှိတဲ့သူတွေအနေနဲ့ဂယူဒဇိုက်ထိန်းချုပ်နေထိုင်မယ်ဆိုရင်ယောဂခံစားရတာသက်သာရုံနဲ့မကဘဲဆီဂျိုယောဂမရှိတဲ့သူတွေနေနိုင်တဲ့ခံမှန်းခြေသက်တမ်းနဲ့အညီလဲနေထိုင်နိုင်မှာဖြစ်ပါတယ
်မျိုးရိုးကြောင့်နေထိုင်ကြီးပြမှုပတ်ဝန်းကျင်ကြောင့်ဖြစ်တဲ့အဆီးကျိုယောဂါတွေကိုခွဲခြားဆက်စစ်နိုင်ဖို့သုတေသနပညာရှင်တွေကအခုခါလေ့လာနေကြပြီးအင်ဆူလင်ထုတ်နိုင်တဲ့ cell တွေဖန်တီးနိုင်မလားဆိုတာကိုလည်းရှာဖွေလေ့လာနေကြတာပါအခုလေ့လာချက်ကတော့အမေရိကန်ဆေးဘက်ဆိုင်ရာအဖွဲ့ရဲ့အကြံဉာဏ်မှာဖော်ပြထားပါတယ်ရှင
်မခင်ဖြူထွေးပါရှင်ဒီကနေ့ည9:00နာရီမှာထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေမှာတော့ blogger တွေပြောသမျှမတူတာလေးတွေနဲ့တရိုက်လေးလိုင်းကိုနားဆင်ကြရမှာပါပထမပိုင်းနာရီဘက်မှာလိုင်းလက်မီတာ190လိုင်းတိုမီတာ24တို့အပြင်လိုင်းတိုမီတာ25 37 51တို့မှာတော့အစီအစဉ်စဆုံးကိုဖန်ယူနားဆင်နိုင်ပါတယ်ခုညနေပိုင်းစီစဉ်ဆုံးသက်ခင်မှာတရင်အချင်းချုပ်ကိုမဆုမြတ်မုံကတလက်အကျညာပေးပါအောင်ရှင်
ပါကစ္စတန်နိုင်ငံဆင်းပြည်နယ်မှာဒီဗလီတစ်ခုမှာအင်အားဖြင့်ပုံပေါက်ခွဲမှုအပေါ်ဆန့်ကျင်တဲ့အနေနဲ့နိုင်ငံတော်ဝန်ကရှီယာမွတ်စလင်ထောင်ထဲချီဒီကနေ့လမ်းပေါ်ထွက်ပြီးတော့ဆန္ဒပြခဲ့ပါတယ်။ရှေခါပူအမျိုးကဘုံကွဲခဲ့တဲ့နေရာမှာတည်ဆုံသွားသူတွေအတွက်စုပေါင်းပြုလုပ်တဲ့အတုပအခမ်းအနားကိုလည်းလူနည်းစုရှီယာထောင်ပေါင်းများစွာတက်ရောက်ခဲ့ပါတယ်။ရှီယာမွတ်စလင်မဟုတ်တဲ့သူတွေလည်းလာရောက်ခဲ့ကြပါတယ်။ယူကရိန်းနိုင်ငံရှေ့ပိုင်းမှာတိုက်ပွဲတွေထပ်ပြီးတော့ဖြစ်နေသလိုငြိမ်းချမ်းရေးဆွေးနွေးပွဲဖြစ်ဖို့အားထုတ်မှုတွေဟာလည်းတဲတဲ့ရည်သွန်ဖြစ်နေဒီမှာပဲအမေရိကန်နိုင်ငံသားရွေးဝင်ကြီးဂျွန်ကယ်ရီဟာယူကရိန်းနိုင်ငံစီကိုသွားမှာဖြစ်ပါတယ်။ဒီယူကရိန်းနိုင်ငံရှေ့ပိုင်းကတိုက်ပွဲတွေအတွင်းမှာတော့အရသား12ယောက်တောက်ကြနေတော့ကတည်ဆုံခဲ့ပါတယ်။အစိုးရထိန်းထားနိုင်တဲ့ဒက်ပလက်စတက်မျိုးကဒီသဘုံတွေရဲ့ပြစ်ခတ်မှုကြောင့်9ယောက်တည်ဆုံသွားတဲ့အတွက်တိုက်ပွဲတွေအတွင်းမှာပြည်သူတွေဘေးလွတ်အောင်ရှောင်နိုင်ဖို့ပို့ပြီးတော့ခက်ခဲလာနေပါတယ်။ဩစတြေးလျနိုင်ငံမှာကျင်းပနေတဲ့ Australian Open Tennis အမျိုးသမီးဖိုင်နယ်မှာတော့ကမ္ဘာအဆင့်တစ် American က Serena Williams ကကမ္ဘာအဆင့်နှစ် Russia သူ Maria Sharapova ကိုနှစ်ပွဲပြန့်နဲ့အနိုင်ရသွားပါတယ်။ Melbourne မြို့မှာဒီကနေ့ကစားခဲ့တဲ့အမျိုးသမီးဖိုင်နယ်မှာ6-3 6-6နဲ့ Serena အနိုင်ရသွားတာပါ။ Serena Williams အတွက် Australian Open ကို6ကြိမ်မြောက်အနိုင်ရလိုက်တာဖြစ်တယ်လို့အခုအနိုင်ရမှုဟာသူ့ရဲ့ Grand Slam ဆုကြီး19ဆုကိုပိုင်ဆိုင်သွားပြီဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ weather virus ပိုကူးစက်နေသူတွေဒီဇင်ဘာလတည်းကဆိုရင်တရာကျော်သွားပြီဖြစ်တဲ့အတွက်ကလင်းငယ်တွေကို weather ယောဂါကာကွယ်ဆေးထိုးပေးကြဖို့အတွက်အင်ဂျီရောကမိဘတွေကိုတိုက်တွန်းနေပါတယ်ရှင်
။တည်င်းချင်းချုပ်ကိုမဆုမြတ်မုံကကြီးညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရင်းမှုကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Twaits ဖြစ်ပါတယ်။ VOA American အသံရဲ့တည်င်းတွင်နေမနေ့ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီခွဲကနေ9နာရီခွဲထိလိုင်းဒိုမီတာ24 32 40တို့ကနေဖိုင်းယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေ။ကျမနှမ်းလောက်ပါ။
This program has come to you from the Voice of America, Washington.